ဒီနေ့မေလ၁ရက်နေ့ဟာပြည်ပြည်ဆိုင်ရာအလုပ်သမားနေ့ဖြစ်ပါတယ်။ဒီနေ့မှာကမ္ဘာတဝန်းကနိုင်ငံအသီးသီးမှာအလုပ်သမားတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကဆန္ဒပြခဲ့ကြသလိုမြန်မာနိုင်ငံမှာလည်းရန်ကုန်မန္တလေးပါဝင်နယ်မြို့တွေမှာအလုပ်သမားနေ့အထိမ်းအမှတ်ချစ်တက်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ဒီနေ့ပြည်ပြည်ဆိုင်ရာအလုပ်သမားနေ့မှာမြန်မာနိုင်ငံကအလုပ်သမားတွေရဲ့အခြေအနေတွေဘလောက်ထိတိုးတက်မှုရှိနေပါလဲ။အလုပ်သမားတွေကတော့သူတို့ရဲ့အလုပ်သမားဥပဒေပါရတရတိုက်တဲ့ခွင့်ရေးတွေအပြည့်အဝခံစားရတာမရှိသေးဘူးလို့အများစုကပြောကြပါတယ်။ရန်ကုန်တိုင်းတကုံမြို့တိစိတ်ကဲမြို့နယ်ကဖွ့ရင်အထက်ချုပ်စစ်ရုံးအလုပ်သမားတမကရဲ့ဥက္ကဋ္ဌမတ်တထားဆွေကအခုလိုပြောပါတယ်
။အခုလက်တော်အချိန်မီကလက်ရှိအချိန်မီကအလုပ်သမားရရတရတိုက်တဲ့အခွင့်အရေးတွေဥပဒေပါအခွင့်အရေးတွေကတကုံမှာရရှိနေမှုမရှိသေးဘူး။ဟုတ်ကဲ့မပြထားတာတော့၄00ရှိရအဲ့၄00ရှိရဟိုတနေ့လောက်တော့အလုံးမရရလူမျိုးကတော့မပူတော့ဘူးအဲ့မပူလုံးနဲ့အပြင်ကိုလူကမာရီကလည်းတဝဲဝဲရောက်တဲ့အချိန်မှာစောင်းတိုင်းစောင်းတိုင်းတော်တော်များများအကန့်အသတ်တွေနဲ့ထောင်ပါတာအဆောက်အဦလောက်ကိုစောက်ပြီးကျမတို့လူကမာရီကိုတော့ဘူးလင်းနာနဲ့လုပ်ငန်းလုပ်နေဝင်သွားတယ်လုပ်ငန်းလုပ်နေဝင်သွားတာနဲ့ထောင်ထဲဝင်သွားတာဟိုသူများစိတ်နဲ့ကိုယ်ခန္ဓာကိုယ်နဲ့အလုံးစုံလေးရတယ်အလုပ်ချိန်နေနေရမျိုးတိုင်းလက်ကိုတနေ့မှနှစ်ကြိမ်သွားမယ်လို့သုံးနေရမယ်ဒီလိုမျိုးအခက်ကြီးဒီလိုမျိုးအကန့်အသတ်ကြီးသူတို့ချင်းဟိုအိုဒီဂျင်းမပေးဘဲနဲ့အိုဒီခိုင်းနေတဲ့ဥစ္စာမျိုးဒါကြီးကဒါတလုံးအခုလက်ရှိအချိန်မှာတုံ့ပြန်နေရတဲ့ဥစ္စာမျိုးပေါ့
အလုပ်သမားရေးဆောင်ရွက်နေတဲ့နာကက်လင်းတန်းစုံမှတ်အဖွဲ့ရဲ့ဒါရိုက်တာဒေါ်တက်တဲ့အောင်ကလည်းလက်ရှိအလုပ်သမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်အခုအလုပ်သမားတွေရဲ့လက်ရှိအခြေအနေနဲ့ပြောရမယ်ဆိုလို့ရှိရင်ဥရေပါအခွင့်အရေးနဲ့ပတ်သက်လာလို့ရှိရင်ရရှိမှုနှောင်းနေရနေနေတယ်လက်ရှိမှာဆိုမြန်မာနိုင်ငံမှာဥရေကအလုပ်သမားဥရေ14ခုရှိရယ်ဥရေရဲ့အချက်တွေကဘာရှိနေလဲဆိုတော့လက်ရှိထဲမှာတွင်ကိုပဲအလုပ်သမားတွေကအငင်းပွားမှုဖြစ်ခြင်းဥရေမှာခုံသမားရိကောင်စီပေါ့နော်တောက်ပြီဆိုလို့ရှိရင်ဥမာဆိုပါဆိုအခုဆိုဓာငွေ100သိန်းပေါ့နော်လက်ရှိတည်သေးဥရေရဆိုရင်ဘာဖြစ်လဲဆိုအလုပ်ရှင်တွေဘက်ကဓာငွေဆောင်သွားတာပဲညားတယ်အလုပ်သမားတွေက right ကရမှန်တယ်ဒါပေမဲ့သူတို့ကိုပြန်ပြီးတော့အလုပ်ပြန်မခံဘူးဒါမျိုးတွေလည်းပဲတွေ့ရတယ်ဒီသေးဥပဒေရောက်လည်းပဲအကောင့်ထဲပေါ်ဆောင်ရွက်မှုတွေမှာအားနည်းမှုတွေရှိနေသေးတယ်လို့တစ်ဆက်ထဲမှာပဲဥပဒေရဲ့အားနည်းချက်တွေကြောင့်လည်းပဲကျမတို့အများကြီးပေါ့နော်အခုလက်ရှိအခြေအနေအထိအငြင်းပွားမှုတွေမှာဖြည့်ရှင်းမှုတွေကအောင်မြင်မှုမရှိဘူးဆိုတာကိုတွေ့ရတယ်အဲ့တော့ဥပဒေတွေထိုင်မှာအားကောင်းဖို့အတွက်လည်းလိုအပ်တယ်လို့တစ်ဆက်ထဲမှာဒီသေးဥပဒေတိုင်းဖြည့်ရှင်းတယ်ဆိုရင်လည်းအဂိတရားတွေဖြည့်ရှင်းဖို့လည်းလိုအပ်တယ်လို့ကျမအနေနဲ့မြင်ပါတယ်
လုံသမားဥပဒေပါရတရတိုက်တဲ့အခွင့်အရေးတွေကိုလုံသမားတွေကသူတို့အပြည့်အဝခံစားရတာမရှိဘူးလို့ပြောဆိုနေတာနဲ့ပတ်သက်ပြီးမြို့သားလွတ်တော်ပြည်တွင်းပြည်ပလုံသမားရေးရာကော်မတီရဲ့ဥက္ကဋ္ဌဦးကျော်ထွေးက
လက်တော်ကျမ်းမြင့်တော်လုံသမားလူတွေအနေနဲ့ကတော့လုံသမားဥပဒေပါအခွင့်အရေးတွေပေါ့အဲ့ဒါတွေတော့သူတို့ရပိုင်ခွင့်ရှိနိုင်အောင်တော့တိုးတက်အောင်ကြိုးစားမှုတွေအထိုက်လျောက်တော့တိုးတက်မှုတွေရလာပါတယ်ပြီးတော့ဥပဒေပေါ်နားလည်မှုနဲ့လုံသမားဖွဲ့စည်းတွေရဲ့အရှိဟိုလုံဆောင်နိုင်ခွင့်ရရှိမှုပေါ့လေအဲ့ဒါတွေကတော့ကျွန်တော်တို့တို့ချမ်းမြေ့ရပြီတော့တိုးတက်မှုရှိတာတို့ယူဆတယ်ဒါပေမဲ့ဟိုတတ်မှတ်ထားတဲ့အိုင်းလိုဆန်ညုံဆန်ညုံအထီးရတော့ရောက်ဖို့ကတော့ဆက်လက်ကြိုးစားပ
ါလုံသမားတွေရဲ့ခွင့်ရေးတွေနဲ့ပတ်သက်ပြီးအိုင်းလိုဆန်ညုံဆန်ညုံရောက်ဖို့အတွက်ဘာတွေလုံဆောင်မှုလိုအပ်နေပါလဲဦးကျော်ထွေးကအခုလိုပြောပါတယ်အဲ
့ဒါတော့အခုတတ်မှတ်ထားတဲ့ topatize မှာတောင်းတဲ့တရားကိုပြန်လည်နားလည်မှုအရှိရှိနေတယ်အတိမတ်ပြုမှုပေါ့ဒီပဲဥပဒေနဲ့ပတ်သက်ပြီးတော့စတဲ့နိုင်တယ်များတော်တော်ဥပဒေပြည်ဖော်ရရနေရောအိုင်လိုဆန်ရင်ဆန်ညွန်းနဲ့လည်းညီအောင်လက်ရှိလူ့သမားတူတွေရဲ့အခြေအနေနဲ့လည်းတဟတာတာဖြစ်နေတာလေ။နောက်လို့ရှိရင်အတွက်ကောလူ့သမားအတွက်ကောဟိုကျိုးတူစည်းဝါပဲပေါ့။အငြင်းအင်းရတဲ့လုပ်ငန်းဝင်ပေါ်ဆောင်ပေးဖို့အတွက်ကြိုးစားပေးနေမှုတွေကတော့နှစ်ဖက်လုံးအတွက်တည်ရမှုရှိအောင်တော့ခုနကဆပ်ပါတိုက်တဲ့ကျန်လန်းယုံကြည်မှုနားလည်မှုအသေးမပြုမှုပေါ့။အဲ့ဒါတွေပေါ်မှာတော့ဒီပေကြီးတိုးတက်အောင်ဆောင်ရွက်သွားရင်တော့ရောက်နိုင်ပါလား။
ဒါကတော့မြန်မာနိုင်ငံကအလုပ်သမားတွေရဲ့လက်ရှိအခွင့်အရေးအခြေအနေနဲ့ဒီအလုပ်သမားတွေရဲ့အခြေအနေတွေတိုးတက်ဖို့အတွက်ဆောင်ရွက်ဖို့လိုအပ်တာတွေအကြောင်းကိုတင်ပြခဲ့တာပါရှင်။